This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝအပြီးစစ်အာဏာရှင်ဘေးဒုက္ခနဲ့ကေဝေးပြီးဘေးကင်းလုံခြုံကျန်းမာကြပါစေလို့ရေဒီယိုအရင်းကြီးအဖွဲ့သားများကစွတ်တောင်းမြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇွန်လ22ရက်နေ့ရေဒီယိုအရင်းကြီးရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအရင်းကြီးရဲ့စီရီသတင်းအကောင်းလို့ချက်ကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဒီတော့ဆင်များမင်္ဂလာပါခင်ဗျာခုချင်းစပြီး Video NUG ရဲ့စီရီသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့ကျုံတိုးမှာအောင်စရစစ်ကြောင်းကိုစစ်ကူတက်လာတဲ့စစ်ကြောင်းတိုက်ခိုက်ခံရပြီး30တန်းမနဲ့တေဆုံးသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ဂရင်းပြည်နယ်ကျုံတိုးမြို့မှာတစဉ်အောင်စရစစ်ကြောင်းကိုစစ်ကူပေးဖို့တက်လာတဲ့စစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရမှာ30ဦးထက်မနဲ့တေဆုံးခဲ့ပြီးလက်နက်ခဲယမ်းများစွာသိမ်းဆည်းရရှိခဲ့တယ်လို့Mon Liberation Army MLA ကထုတ်ပြန်ထားပါတယ်။ဇွန်လ19ရက်နေ့မှာစစ်ကူပေးဖို့တက်လာတဲ့တပ်မ44နဲ့တပ်မ55ပူးပေါင်းစစ်ကြောင်းအား KNLA ရမညမွန်တပ်တော် RMA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့ရမှာ9နာရီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်စစ်ကောင်စီဘက်မှတိုက်ရင်မှုနဲ့ 2IC အဆင့်ဗိုလ်မှူးပါဝင်10ဦးခန့်ထဏ်ရရှိက30ထက်မနည်းသေဆုံးခဲ့တယ်လို့သိရပါတယ်။တိုက်ပွဲပြီးတဲ့နောက်နေမြေရှင်းလင်းခဲ့ရမှာ MA1, MA2, RPG 60mm Commando RPG အသီးပို့ရန်ကြီးပေါက်မျိုးစုံကြီးမျိုးစုံနဲ့ကြီးကအုတ်ထုတ်စတဲ့စစ်အသုံးဆောင်ပစ္စည်းများအားသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာစစ်ကောင်စီဘက်မှကျုံတိုးမြို့ကိုစစ်ကြောင်းထိုးနေတဲ့အတွက်အနီးတစ်ဝိုက်ကြီးရွာများကဒေသခံပြည်သူများအနေနဲ့ယူတဆိုင်သွာလာနေထိုင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးစစ်တောင်းမြေကူးမျိုးစိုးတရာနီကတိုက်ပွဲများတွင်စစ်ကောင်စီတပ်သား40ခန့်တေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ပဲခူးတိုင်းတောင်ကိုခရိုင်ထန်းမင်းမြို့နယ်ရှိစစ်တောင်းမြေကူးမျိုးစိုးတရာကိုစစ်ကြောင်း3ခုခွဲကဝင်ရောက်လာခဲ့တဲ့စစ်ကောင်စီတပ်နဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်သား40ခန့်တေဆုံးခဲ့တယ်လို့အုတ်တွင်းမြို့နယ်ပကဖကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်ဖွဲ့ဟာအုတ်တွင်းမြို့နယ်ကျွဲပွဲမြို့ကနေကိုးတိုင်ရွာကိုတကြောင်ထန်းမင်းမြို့နယ်ထန်းမင်းတရာမှကိုးတိုင်ကြီးရွာကိုတကြောင်ထန်းမင်းမြို့နယ်ဇေယကြီးမြို့မှရေကြီးကုန်းကြီးရွာကိုတကြောင်ခမ်းမန်းအင်အား280ခန့်နဲ့စစ်ကြောင်းထိုးလာတာပါ။ဇွန်လ12ရက်နေ့ကနေ18ရက်နေ့အတွင်းအဲ့ဒီစစ်ကောင်စီစစ်ကြောင်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းတိုင်းအမှတ်2စစ်ဒေသခွဲဗျူဟာ23ပူးပေါင်းတပ်တွေဖြစ်ကြတဲ့တရင်3932အုတ်တွင်းမြို့နယ်ပကဖာတောင်ငုံမြို့နယ်ပကဖာယောနသန် Drone Force နဲ့ Deadlone Drone Force တို့ကြားအနီးကတိုက်ပွဲများဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။9ရက်ကြာတိုက်ပွဲများတွင် Drone Footage နဲ့မြေပြင်ရဲဘော်တွေရဲ့မျက်မြင်အရစစ်ကောင်စီတပ်သား40ကျော်ခန့်တီဆုံကဗျူဟာ23ပူးပေါင်းတပ်ဖွဲ့တွေဘက်မှလည်း9ဦးခန့်ထဏ်ရခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုတခါစလင်းမြို့နယ်ကတိုက်ပွဲများတွင်စစ်ကောင်စီတပ်သား3ဦးထပ်မံတေဆုံးက2ဦးကိုအရှင်ဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းမင်းမှုခရိုင်စလင်းမြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်သား3ဦးထပ်မံတေဆုံးက2ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ Peacock Brother Urban Gorilla ကထုတ်ပြန်ထားပါတယ်။ဇွန်လ14ရက်နေ့နဲ့15ရက်နေ့မှာကံပြားရွာဘက်မှပသိမ်မုံရွာကားလန်အတိုင်းတန်ကား၄စီးနဲ့အင်အား200ကျော်ဖြင့်စစ်ကြောင်းထိုးဝင်ရောက်လာခဲ့တဲ့စစ်ကြောင်းကိုကြားပြတ်တိုက်ခတ်ခဲ့ရမှာရှေ့ဆက်မတိုးနိုင်ပဲကံပြားရွာဘက်ကိုပြန်ဆုတ်သွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်ကြောင်းဟာဒေါင်းညီတော်မျိုးပြပျောက်ကြားတက်ဖွဲ့နဲ့မင်းမှုခရိုင်အမှန်ငါတရင်တို့ကထောင်ထားတဲ့မိုင်း၅လုံးနဲ့တိုးကတက်ချက်ပါဝင်စစ်ကောင်စီတပ်သား3ဦးပွဲချင်းပြီးတေဆုံက8ဦးခန့်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အဲ့ဒီစစ်ကြောင်းဟာဇွန်လ16ရက်နေ့မှာ တော်လန်တိုင်ခင်ဘလူးရွာကိုထပ်မံစစ်ကြောင်းထိုးပြီးဝင်ရောက်လာခဲ့တဲ့အတွက်တော်လန်တပ်ဖွဲ့တွေရဲ့ခုခံပိတ်ဆို့တိုက်ခိုက်မှုကြောင့်ပြန်ဆုတ်ခွာသွားခဲ့ပြီးဇွန်လ18ရက်နေ့မှာတော့ပိတ်ဆဲကြီးရွာကိုထပ်မံဝင်ရောက်လာခဲ့တယ်လို့ဆိုပါတယ်။ပိတ်ဆဲကြီးရွာမှာတော်လန်တပ်ဖွဲ့တွေနဲ့နိုင်ဝဲခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီစစ်ကြောင်းဟာကြီးရွာတွင်းမှနေအိမ်များကိုမီးရှို့ကာပြန်လည်ဆုတ်ခွာသွားတယ်လို့သိရပါတယ်။၅ရက်တာတိုက်ပွဲများတွင်စစ်ကောင်စီတပ်သား2ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။အဲဒီတိုက်ခိုက်မှုတွေကိုတောင်းညီနောင်မျိုးပြပျောက်ကြားတပ်ဖွဲ့မင်းမှုခရိုင်အမှန်ကားတရင်အမှန်ငါတရင်ဒရုန်းတပ်ဖွဲ့ဆလင်းပကဖမင်းမှုခရိုင်အမှတ်1တရင်မင်းမှုခရိုင်ပကဖဒေါင်းစစ်အောင် LPDF SLN LPDF ဗမာတပ်တော်နဲ့ပောက်တောင်ပိုင်းစစ်တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာ good card တင်ဆက်ပေးမယ့်စီးရီးသတင်းကတော့ပင်လယ်ဘူးမြို့နယ်စာသင်ကျောင်းကိုစစ်တပ်ကပုံကျဲတက်ခဲ့ရမှာဆီယမတအူးတေဆုံးပြီးကလေးငယ်တွေဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ
်။စကိုင်းတိုင်းပင်လယ်ဘူးမြို့နယ်အင်ကားကြီးရွာရှိစာသင်ကျောင်းတစ်ခုကိုစစ်ကောင်စီတပ်ဖွဲ့က
လေကျောင်းမှပုံကျဲတက်ခဲ့ရမှာကျောင်းဆီယမတအူးတေဆုံးပြီးကလေးငယ်တွေပါဝင်လူများပြားထိခဲ့ဒဏ်ရာရရှိခဲ့ကြောင်းဒေသသတင်းရင်းမြစ်တွေစီကနေသိရပါတယ်။ဇွန်လ20ရက်ညနေ4နာရီခန့်မှာမန္တလေးမြို့တရဦးလေးစိတ်မှစစ်ကောင်စီတပ်ရဲ့ Jet Fighter လေယာဉ်တစ်စီးကအဲ့ဒီကြီးရွာရှိစာသင်ကျောင်းကိုဘုံနှလုံးနဲ့တိုက်ခတ်ခဲ့တယ်လို့သိရပါတယ်။ဘုံတွေဟာပေါင်904ချိန်ရှိတဲ့ဘုံတွေဖြစ်ပြီးကျောင်းဝင်းအတွင်းရှိဝန်ထမ်းနေများကျောင်းဆောင်များနဲ့အနီးနားရှိနေအချို့ကိုထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။ကျောင်းဆရာမတူကနေရာမှာပဲပွဲချင်းပြီးသေဆုံးသွားပါတယ်။ဒဏ်ရာသူတွေထဲမှာအသက်၄နှစ်ရွယ်ကလေးငယ်တူအပါအဝင်ကလေးငယ်၁၀ဦးလောက်ပါဝင်ပါတယ်။ကလေး၂ဦးကတော့ဒဏ်ရာပြင်းထန်ပြီးအသက်အန္တရာယ်စိုးဝင်ရတဲ့အခြေအနေမှာရှိနေပါတယ်လို့ပင်လယ်ဘူးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မှတောင်းရှိသူတူကပြောဆိုထားပါတယ်။ပင်လယ်ဘူးမြို့နယ်ဟာ2024ခုနှစ်အောက်တိုဘာလမှာမျိုးသားညီညွတ်ရေးအစိုးရ NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့များနဲ့မဟာမိတ်တော်လှန်ရေးတပ်တွေကသိမ်းပိုက်ထိန်းချုပ်ထားတဲ့ဒေသတခုဖြစ်ပါတယ်ခင်ဗျာ။အခုတခါစင်ကူးမြို့နယ်လက်ပံလာရွာတစ်တော်ဝင်းကိုလေရင်နဲ့ပုံကျဲရမှာပြည်သူ့တူတန်ရရဲဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ဇွန်လ20ရက်နေ့ညနေ 9:00 ခွဲကမှစင်ကူးမြို့နယ်လက်ပံလာကျေးရွာတစ်တော်ရုံဝင်းကိုစစ်ကောင်စီကလေကြောင်းကနေပုံကျဲခဲ့တာကြောင့်ပြည်သူတူ6လောက်ထိမှန်ဒဏ်ရာရခဲ့ပြီးအဆောက်အဦးနှလုံးပျက်စီးခဲ့ကြောင်းပြည်ဦးလွင်ခဲပကပထံမှသိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာမရီယာစင်ကူးနဲ့တပေးချင်းမြို့နယ်တွေကိုလေကြောင်းကနေဇက်လိုက်ပုံကျဲနေတာဖြစ်ပြီးမရီယာမြို့နယ်အရှိချမ်းကိုလည်းဇွန်လ18ရက်တရက်ထဲမှာဘုံအလုံးကြီး60ကျော်ကျဲချတိုက်ခိုက်ခဲ့ကမရီယာမြို့နယ်အရှိချမ်းမှာစစ်ကြောင်းထိုးဖို့ကြိုးစားနေတာကြောင့်မန္တလေး PDF ပါဝင်တော်လိုင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတယ်လို့သိရပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းနဲ့စီရီးသတင်းကတော့မြိတ်မှာအရမစစ်သားစုဆောင်ခံထားရတဲ့လူငယ်2ဦးလက်နက်နဲ့အလင်းဝင်လာတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီနေ့သာဒီတိုင်းမြိတ်ခရိုင်ဘုတ်ချံအခြေစိုက်စစ်ကောင်စီအမှတ်18ခြေလင်းတပ်ရဲမှတပ်သား2ဦးဟာလက်နက်နဲ့တကွအလင်းဝင်လာတယ်လို့မြိတ် District Battalion 1 P23401 ကထုတ်ပြန်ထားပါတယ်။ဇွန်လ21ရက်နေ့ကဘုတ်ချံခလာရ18မှတက်ချက်ကြီးစီအကူ2ဦးနဲ့ဒုတက်ချက်2ဦးတို့ဟာဗျူဟာ35နယ်မြေမြိတ်ခရိုင်အမှတ်1တိုင်ရင်ထံလက်နက်ခဲများနဲ့အလင်းဝင်ရောက်လာခဲ့တာပါ။၎င်းတို့နှစ်ဦးဟာ MA1 rifle တစ်လက် MA2 စက်ကလစ်တစ်လက်လက်ပစ်ပုံးနှလုံး N14 နင်းမိုက်တစ်ခုကြည်ပေါက်15ခုနဲ့ကဘာစာထုတ် 5.56 G အတောင့် 890 တို့ကိုတဘာတည်းယူဆောင်လာခဲ့တယ်လို့သိရပါတယ်။၎င်းတို့ဟာပြည်သူ့စစ်အခြေခံတနက်အပတ်စဉ်နှစ်မှာအရမစုဆောင်ခံခဲ့ရတာဖြစ်ပြီးခလာရ18မှာတောင်းဝချရာချင်းခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်။၎င်းတို့နှစ်ဦးကိုကောင်းမွန်လုံခြုံစွာစောင့်ရှောက်ထားပြီးလိုအပ်တာတွေကိုဆက်လက်လုပ်ဆောင်နေတယ်လို့မြေခရိုင်တရင်တက်ကတီးပေးထားကအကြောင်းမျိုးမျိုးကြောင့်စစ်ကောင်စီတပ်မှရောက်ရှိတောင်းဝထမ်းဆောင်နေရသူများကိုတတ်တီမွေးပြီးရုံးထွက်ခဲ့ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်လုတ်ချက်တွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Castle တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယို UNG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယို UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာအခုချိန်ကစပြီးရေဒီယို UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့် NUG ပြည်ထောင်စုအစိုးရပြည်내ဖက်ဒရယ်ယူနစ်များအကြားပူးပေါင်းဆောင်ရွက်ရေးကော်မရှင် FSCC နှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တို့ပုံမှန်အစည်းအဝေးပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရ၏ပြည်ထောင်စုအစိုးရပြည်내ဖက်ဒရယ်ယူနစ်များအကြားပူးပေါင်းဆောင်ရွက်ရေးကော်မရှင် FSCC အတွင်းရေးမှူးအဖွဲ့နှင့်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တို့သည်2025ခုနှစ်ဇွန်လ20ရက်နေ့ညနေ 9:00 အချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြောင်းသတင်းရရှိပါသည်။အစည်းအဝေးပွဲတွင် FSCC အတွင်းရေးမှူးအဖွဲ့မှပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများတာဝန်ရှိသူများပါဝင်တက်ရောက်ခဲ့ကြပြီးစ စကိုင်းဖယ်ရယ်ယူနစ်လွှတ်တော်မှဥက္ကဋ္ဌနှင့်ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ထို့နောက်စကိုင်းဖယ်ရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနှင့်ပတ်သက်သောအမြင်သဘောထားများကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာအပိသက်ဆွေးနွေးဖလှယ်ခဲ့ကြကာအစည်းအဝေးအမှတ်အစဉ်၈မင်းဆောင်၂၀၂၅အားညနေ9နာရီ10မိနစ်အချိန်တွင်အောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ဘေကင်းဆေးရုံများတိစောက်နိုင်ရေးပါဝင်လှူဒန်းကြရန်ပြည်ထောင်စုဝန်ကြီးပမောက်ခဒေါက်တာဇော်ဝေဆိုးကထပ်မံတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။ဘေကင်းဆေးရုံများတိစောက်နိုင်ရေးပါဝင်လှူဒန်းကြရန်မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနနှင့်ကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပမောက်ခဒေါက်တာဇော်ဝေဆိုးကထပ်မံတိုက်တွန်းနှိုးဆော်ထားပါတယ်။ထို့အပြင်ဘေကင်းဆေးရုံများတိစောက်မည့်မြေနေရာရွေးချယ်ခြင်းပြင်ဆင်ခြင်းနှင့်စောက်လုပ်ခြင်းလုပ်ငန်းများကိုပြည်ထောင်စုဝန်ကြီးကိုယ်တိုင်ကွင်းဆင်းကြီးကြပ်ဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။ Safe Hospital Safe Healthcare ရဲ့ရည်မှန်းချက်တာဂက်မှာ American Dollar 4သိန်းဖြစ်ပြီးကမ်ပိန်းကာလ Duration မေလ24ရက်မှဇွန်လ30ရက်နေ့အထိဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီး152မြောက်ကရင်နီမျိုးသားနှင့်အထိမ့်မဲ့အဖြစ်ကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီမှပြည်တံရှော့ပေါ်ခွင့်နှင့်ပြည်တံလူငင်းခွင့်များပေးတဲ့သတင်းကိုတင်ပြပေးပါမယ်။150ကျိန်မြောက်ကရင်နီမျိုးသားနှင့်အထိမ့်မဲ့အဖြစ်၎င်းလူသားချင်းစာနာထောက်ထားမှုကိုအလေးထားသောအဖြစ်၎င်းအကျဉ်းထောင်စခန်းအသီးသီးတွင်အကျဉ်းကျခံနေရသောအကျဉ်းသူအကျဉ်းသား186ဦးကိုကရင်နီပြည်၏ဂျာကာလာအစီမံအပိုက်85အပိုက်ခွဲခါခွေးအရာ2025ခုနှစ်ဇွန်လ21ရက်မတိုင်မီကျူးလွန်ခဲ့သောပြစ်မှုတစ်ခုခုနှင့်ဆက်လင်း၍ပြည်တံချမှတ်ခြင်းခံရပြီးပါကယင်းတို့ကြားခံနေရသောပြည်တံအသီးသီးကိုပြည်တံရှော့ပေါ်ခွင့်နှင့်ပြည်တံလူငင်းခွင့်များပေးလိုက်ကြောင်းသတင်းထုတ်ပြန်ပါသည်။အကျဉ်းသူအကျဉ်းသား148ဦးကိုပြည်တံရှော့ပေါ်ခွင့်ပေးခဲ့ပြီးအကျဉ်းသူအကျဉ်းသား28ဦးကိုပြည်တံလူငင်းခွင့်များပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမန်ယူ105မိုင်တွင်ညီနောင်မဟာမိတ်၃ဘွဲ့မှတက်တန်းကုန်နေသည့်ဆေးဝါးနှင့်စားသောက်ကုန်ပစ္စည်းများကိုစစ်ဆေးပြီးမိရှုဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်။မေလ26ရက်နေ့တွင်နမ်ခမ်ခရိုင်မန်ယူ105မိုင်တွင်ညီနောင်မဟာမိတ်၃ဘွဲ့မှတက်တန်းကုန်နေသည့်စားသောက်ကုန်နှင့်ဆေးဝါးပစ္စည်းများကိုစစ်ဆေးမှုပြုလုပ်ခဲ့ကြောင်း TNL မှသတင်းထုတ်ပြန်ပါသည်။မန်ယူ105မိုင်အတွင်းရှိဆေးကမ်းများနှင့်ကုန်စုံဆိုင်များကိုလိုက်လံစစ်ဆေးခဲ့ရာတွင်တက်တန်းကုန်နေသည့်ပစ္စည်းများကိုလည်းစစ်ဆေးတွေ့ရှိခဲ့ပြီးအဆိုပါစစ်ဆေးတွေ့ရှိထားသည့်ပစ္စည်းများကိုလည်းသိမ်းဆဲသွားခဲ့ကာဇွန်လ20ရက်နေ့တွင်မိရှို့ဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။ထို့သောစစ်ဆေးမှုပြုလုပ်ရခြင်းသည်မိဘပြည်သူလူထုများမှတက်တန်းကုန်ဆုံးနေသည့်ဆေးနှင့်စားသောက်ကုန်ပစ္စည်းများကိုမဝယ်မိစေရန်ဖြစ်ပြီးရောင်းသူများကိုလည်းနောက်နောက်မရောင်းရန်နှင့်ပြည်သူလူထုများ၏ကျန်းမာရေးကိုအလေးထားကာကျန်းမာရေးနှင့်ညီညွတ်သောစားသောက်ကုန်များကိုသာရောင်းချရန်နောက်ဆုံးအကြိမ်အသိပေးခဲ့တယ်လို့ဖော်ပြထားပါတယ်။ထို့ဆေးဆိုင်နှင့်စားသောက်ကုန်ရောင်းနေသည့်ဆိုင်များအနေဖြင့်တန်းကုန်နေသည့်ပစ္စည်းများကိုထပ်မံတင်သွင်းရောင်းချပါကထိုပစ္စည်းများ၏တန်ဖိုးအတိုင်းပေးလျော်ရမည်ဖြစ်ကြောင်းအရေးယူသွားမည်ဖြစ်ကြောင်းသတိပေးခဲ့တယ်လို့သိရပါဗျ။အလားတူဇွန်လ18ရက်နေ့ကလည်းတန်းကုန်နေသည့်ဆေးဝါးနှင့်စားသောက်ကုန်ပစ္စည်းများကိုမြို့စီမံအုပ်ချုပ်ရေးကော်မတီမှထပ်မံစစ်ဆေးမှုပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမိုင်းဝီမြို့နယ်တွင်စာဝတ်နေရေးခက်ခဲနေသည့်နေအိမ်များကို TNL မှဆန်အိတ်128အိတ်ထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလအတွင်းမိုင်းဝီမြို့နယ်ကျေးရွာဆယ်ရွာတွင်စာဝတ်နေရေးခက်ခဲနေသည့်နေအိမ်များကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNL မြို့နယ်ထွေထွေအုပ်ချုပ်ရေးဌာနမှဆန်အိတ်ပေါင်း128အိတ်ထောက်ပံ့ပေးခဲ့ကြောင်း TNL မှသတင်းထုတ်ပြန်ပါသည်။ပန်ရုပ်အောက်ကျေးရွာမှဆန်2အိတ်၊ပန်ရုပ်အထက်ကျေးရွာမှဆန်10အိတ်၊စေကင်းကျေးရွာမှဆန်အိမ်မန်ဘူးကျေးရွာမှာဆန်73အိမ်မန်ပန်ကျေးရွာမှာဆန်72အိမ်ပန်ဟန်ကြီးကျေးရွာမှာဆန်1အိမ်နမ်ဆန်ကျေးရွာမှာဆန်2အိမ်ပြင်းလုံးကျေးရွာမှာဆန်38အိမ်ကောင်းဆောင်ကျေးရွာမှာဆန်73အိမ်တွန်ပုတ်ကျေးရွာမှာဆန်19အိမ်နဲ့ပြင်းလုံးကျေးရွာဖုန်ကြီးကျောင်းမှာဆန်5အိမ်စီထောက်ပံ့လှူဒန်းပေးခဲ့တယ်လို့သိရပါတယ်။တုံဟုံအုပ်စုအတွင်းရှိကျေးရွာများသည်မိုးရာသီရောက်လင်လမ်းများလဲသွားလာရန်ခက်ခဲရှိသောကြောင့်မြို့ပေါ်ရောက်ရှိရန်ခက်ခဲတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီတပရင်မြို့နယ်အိုထိန်တွင်းရွာမှလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရကျောင်းသားကျောင်းသူများအားငွေကြေးထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။တပရင်မြို့နယ်အိုထိန်တွင်းရွာရှိစာတင်ကျောင်းကိုစစ်ကောင်စီတပ်မှလေရင်ဖြင့်ဘုံကျဲတိုက်ခိုက်ခဲ့သည့်ဖြစ်စဉ်မှအပြင်းထန်ဒဏ်ရာများဖြင့်ယခုအချိန်ထိဆေးဝါးကုသနေရဆဲကျောင်းသားကျောင်းသူ၅ဦးအားတဦးလင်တသိန်းကျပ်နှုန်းဖြင့်ငွေကြေးထောက်ပံ့မှုပြုလုပ်ခဲ့ကြောင်းသတိပြည်သူဖေးမကူကွန်ရက်မှအသိပေးထုတ်ပြန်ပါတယ်။အဆိုပါအလှူကိုကွန်ရက်မှတဆင့်အလှူရှင် င်ဦးကျော်သူရဒေါ်ထေးထေးမာတို့မှမင်္ဂလာတက်တန်းအနှစ်30ပြည့်ပလဲရတုအထိမ်းအမှတ်အဖြစ်လှူဒန်းခဲ့ခြင်းဖြစ်ပြီးအလူရှင်များကိုစားထိပိတ်ရှင်စစ်ဆောင်ကူညီထောက်ပံ့ရေးအဖွဲ့မှတွားရောက်ပေးအပ်ခဲ့ခြင်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးတဲ့အနေဖြင့်ထောက်ပို့တာဝန်ပြက်ကွက်မှုမရှိတဲ့ PRF ထောက်ပို့တပ်သားများကိုပြက်ကွက်မှုမရှိကမ်ပိန်းနဲ့ဂုံပြုမြည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူတော်လှန်ရေးထောက်ပို့တပ် PRF စတင်ချိန်ကလေးကနေပြည်သူကာကွယ်ရေးတပ်မတော်ဤပြည်သူကာကွယ်ရေးတပ်သားတွေရဲ့နောက်ကျောဘက်ကနေမမမမတ်ရက်တည်ရင်ပြည်သူကာကွယ်ရေးတပ်မတော်ရဲဘော်တွေရဲ့စားနပ်ရိက္ခာနဲ့အထွေထွေအသုံးစရိတ်အတွက်ထောက်ပို့ခဲ့ကြတဲ့ PRF တပ်သားတွေကိုပြက်ကွက်မရှိကမ်ပိန်းကနေဂုံပြုမှာဖြစ်ကြောင်း PRF မှသတင်းထုတ်ပြန်ပါတယ်။မတရားတဲ့စစ်တပ်အာဏာသိမ်းမှုအာဏာရှင်ရဲ့ဖိနှိပ်မှုတွေကိုငုံမခံခဲ့ကြဘူး။ဒီလိုနဲ့ဆန္ဒပြမှုတွေကနေတဆင့်လက်နက်ကိုင်လမ်းစဉ်ကိုရွေးချယ်ပြီးပြည်သူကာကွယ်ရေးတပ်မတော်ရဲဘော်တွေဖြစ်လာခြင်းတိုက်ပွဲဝင်နေရတဲ့ကာလတလျှောက်လုံးမှာရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုတွေရှိလဲနောက်မဆုတ်ခဲ့ဘူးအလားတူထောက်ပို့တပ်သားတွေအနေနဲ့လည်းအာဏာရှင်လက်အောက်မှာခတ်ခဲကြတဲ့နေစဉ်ဘဝရှင်သန်မှုတွေတဘာဝဘေးအန္တရာယ်တွေကြုံတွေ့ခဲ့ရလဲထောက်ပို့တာဝန်ထမ်းဆောင်မှုမှာပြက်ကွက်မှုမရှိဘူးဒီလိုအင်မတန်ဂုဏ်ယူစရာကောင်းတဲ့စိတ်ဓာတ်နဲ့ယုံကြည်မှုတွေကိုပြည်သူတော်လှန်ရေးထောက်ပို့တပ် PRF ကနေသမိုင်းဝင်ဂုံပြုတ်ပေးကျင်ပါတယ်လို့ဖော်ပြထားပါတယ်ပြက်ကွက်မှုမရှိကမ်ပိန်းကဂုံပြုတ်ရာတွင်2024ခုနှစ်ဇူလိုင်လမှ2025ခုနှစ်ဇွန်လအထိတာဝန်ထမ်းဆောင်ထားသူများကိုတစ်နှစ်ဆက်တိုက်ပြက်ကွက်မှုမရှိတပ်သားများ2023ခုနှစ်ဇူလိုင်လမှ2025ခုနှစ်ဇွန်လအထိတာဝန်ထမ်းဆောင်ထားသူများကိုနှစ်နှစ်ဆက်တိုက်ပြက်ကွက်မှုမရှိတပ်သားများ2021ခုနှစ်ဒီဇင်ဘာလမှ2025ခုနှစ်ဇွန်လအထိတာဝန်ထမ်းဆောင်ထားသူများကိုလုံးဝပြက်ကွက်မှုမရှိတပ်သားများအဖြစ်သတ်မှတ်ထားပြီးဂုံပြူလက်ဆောင်များကိုလည်းအသီးသီးချီးမြှင့်သွားနိုင်ဖို့ရည်ရွယ်ထားတယ်လို့သိရပါတယ်။ဂုံပြူလက်ဆောင်များတွင်ပြက်ကွက်မှုမရှိထောက်ပို့တပ်သားဤနာမည်နှင့်တည်ထံပြုလုပ်ထားသောဂုံပြူလွှာပြည်သူ့ကာကွယ်ရေးတပ်မတော်မှတရင်မှုများဒုတရင်မှုတူးချင်းစီဤဓာတ်ပုံနှင့်ဂုံပြူစကားပါဝင်သောအမတ်တရစာအုပ်ကာကွယ်ရေးဝန်ကြီးဒုဝန်ကြီးများဤဂုံပြူလက်ရေးစာများပြက်ကွက်မရှိ PRF ထောက်ပို့တပ်သားများဤကိုပိုင်နံပါတ်ပါဝင်တဲ့ဂုံပြူဆွဲပြားတို့ကိုဂုံပြူပေးအပ်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အဆိုပါပြက်ကွက်မှုမရှိကမ်ပိန်းကို2025ခုနှစ်ဇွန်လ22ရက်မှ2025ခုနှစ်ဇူလိုင်လ31ရက်အထိပြုလုပ်သွားမှာဖြစ်ပြီးဂုံပြူလက်ဆောင်များအကြောင်းအစီအစဉ်အသေးစိတ်ကိုလည်းထပ်မံဖော်ပြသွားမှာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UG မှဆက်လက်တင်ပြနေပါတယ်ရှင်အခုဆက်လက်ပြီးနိုင်မွန်အောင်သွင်းရေးသားထားတဲ့ရွာဆိုတဲ့တော်လိုင်းကြရားကိုလွတ်လပ်နေဦးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ရွာကဘာကြီးဟာရွာရှုခင်းလှလှလေးတွေစီလက်လှမ်းမမီခဲ့တယ်နာဖျားနေသူရဲ့ပကြီကားပါပဲအိမ်ရှိကလည်းပူပါတယ်အိမ်နောက်ကလည်းပူပါတယ်ဘုံဆန်တွေကြည်ဆန်တွေအတော်တော်ရွာနေပြန်ပြီအမေခေါင်းမိုးကမလုံရင်နောက်ကြောကလည်းလုံမှာမဟုတ်ဘူးတစ်ချိန်တော့မျက်ခင်းတွေပြန်စိမ့်လန်းလာမှာပဲအခုတော့မိโกလုံးတွေကဖျို့ဖျဲနေတခါမှမရည်ရတဲ့ဟာသတွေရွာပါမရှိတော့တဲ့အခါအိမ်ဆိုတာချီယာလက်ယာအစရှာရခက်လာပါတယ်ကန်ဆိုးသူတို့တွားလျာမိုးကရှင်တွေပွက်တွေအနာယောဂါတွေနဲ့စိတ်ဝေဒနာတွေပါထဲ့ပြီးရွာနေကြဆိုးရင်တော့ကနဲ့အနာကများချီကုံလက်ပန်းကြဒီတညတော့ငါတို့ဒီမှာခဏနားကြမယ်ခစ်ကိုလေးညွတ်တင်ထားတယ်ကြယ်မြင်လာမြင်ရောနိုင်မအောင်တွေ
Radio UNG သောတာရှင်များရှင်ဆက်လက်ပြီးမောင်လူမွေရေးသားထားတဲ့အမှုပညာသမားလူငယ်တွေဆိုတဲ့တော်လိုင်းအစီအကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
အနုပညာသမားလူငယ်တွေမောင်လုံးမွေးဟာစာရေးကစားကကြပြားတွေရေးတယ်တငယ်ချင်းတွေနဲ့ပေါင်းပြီးကြပြားစာအုပ်တုတ်တောင်းထုတ်လိုက်သေးတယ်ကြပြားစာအုပ်ထွက်ပြီးမကြာမီမှာပဲမောင်လုံးမွေးဟာကြပြားပါရမီနည်းတယ်ဆိုတာကိုဟါကိုသိတော့တယ်မောင်လုံးမွေးဟာကြပြားတွေမရေးတော့ပေမဲ့ကြပြားဆရာတွေနဲ့ပဲပေါင်းတင်တယ်ကြပြားဆရာအများစုဟာအမှန်တရားကိုချစ်မြတ်နေကြတယ်ဒီတစ်ချက်နဲ့တင်သူတို့နဲ့ပေါင်းရတာတန်းနေပြီဖြစ်တယ်ခုတော့မောင်လုံးမွေးချစ်တဲ့ညီငယ်ကြပြားဆရာတွေဟာတော်လည်းနေမြေမှာတောင်းဝင်နေထမ်းဆောင်နေကြတယ်ထောင်ထဲရောက်သူတွေလည်းရောက်နေတယ်လက်နက်ကင်တော်လန်ရေးကိုဥဆောင်နေသူတွေကဥဆောင်နေကြတယ်ထောက်ဖို့လှုပ်သူကလှုပ်နေကြတယ်ကျောင်းဆရာလှုပ်သူကလှုပ်နေကြတယ်ကြပြားသမားလူငယ်တစုအကြောင်းကတော့အမှတ်တရပါပဲစစ်အာဏာမသိခင်တရက်2021ဇန်နဝါရီလ31ရက်နေ့မှာညီငယ်ကြပြားဆရာတယောက်ရဲ့စာအုပ်ထွက်လာလို့မိတ်ဆက်ပွဲကြပြားရုပ်ပွဲလှုပ်ကြတယ်မနက်ပိုင်းလက်ဖက်ရည်ဆိုင်မှာညပိုင်းစားတော့ဆိုင်မှာလှုပ်ကြတယ်ဖေဖော်ဝါရီလ1ရက်နေ့မနက် 7:00 နာရီထိုးအထိကြပြားသမားလူငယ်တစုဟာစစ်တပ်ကအာဏာသိမ်းမှမသိသေးဘူး။လက်ဖေးဆိုင်ထွက်ထိုင်မှအာဏာသိမ်းမှသိကြတော့တယ်။မနက် 7:00 နာရီအထိစစ်တပ်ကအာဏာသိမ်းမှမသိခဲ့တဲ့ကြပြားဆရာလူငယ်တစုဟာလက်ရှိချိန်မှာတော့စစ်အာဏာရှင်ကိုတော်လှန်နေကြတယ်။နောက်ဓားပုံရိုက်တာကိုယူသွတ်တဲ့ညီငယ်လေးတယောက်ဟာလည်းလက်ရှိချိန်မှာတော့မိုင်းတပ်ဖွဲ့ရဲ့ခေါင်းဆောင်ဖြစ်နေတယ်။ပကြီဆွဲတဲ့ညီငယ်တူဟာသပိတ်ဖွဲ့ခေါင်းဆောင်ဖြစ်နေနိုင်ငံရေးမှာပါဝင်လှူရှားနေတယ်။တချင်းရေးတဲ့လူငယ်တွေ၊ကြပြားရေးတဲ့လူငယ်တွေ၊ပကြီဆွဲတဲ့လူငယ်တွေ၊ဓာတ်ပုံရိုက်တဲ့လူငယ်တွေ၊ဝတ္ထုရေးတဲ့လူငယ်တွေတော်လန်ရေးနယ်မြေမှာများစွာရှိကြလေ။တော်လန်ရေးနယ်မြေမှာရောက်နေတဲ့အနုပညာသမားလူငယ်တွေဟာပေါ်ပေါ်တော်တော်အနုပညာသမားတွေမဟုတ်ကြဘူး။လေးနက်တဲ့ခံယူချက်ရှိသူတွေဖြစ်တယ်။ရေးပေါ်စီအနုပညာသမားတွေမဟုတ်ကြဘူး။ပြည်သူနဲ့တသားတည်းရှိတဲ့အနုပညာသမားတွေဖြစ်တယ်။သူတို့ဟာဓမ္မဘတ်တော်သားတွေဖြစ်တဲ့အမှန်တရားကိုချစ်မြတ်နိုးသူဖြစ်တယ်။တော်လန်ရေးကိုအာသွန်ခွန်ဆိုင်လုပ်နေကြရတော့တော်လန်အနုပညာသမားလူငယ်တွေဟာအနုပညာအလုပ်ကိုသူတို့ဆန္ဒရှိသလောက်အာသွန်ခွန်ဆိုင်မလုပ်နိုင်ကြဘူး။ဒီတဲကမှပကြီးတွေသချင်းတွေကြပြားတွေစကားပြေတွေထွက်ပြစ်အောင်ကြိုးပမ်းကြတယ်။ဒီလိုအနုပညာတွေထွက်လာတဲ့အခါပြည်သူတွေအနေနဲ့အားပေးကြပါလို့မောင်လုံးမွေးတိုက်တွန်းခြင်းပါလေ။အခုဇွန်လထဲမှာပဲ PLA ရဲ့စစ်တပ်နဲ့ကြောင်းအုပ်အဝါရောင်စေးသားများရွေရှားစာကြီးတပ်ရဲ့ပေကန်ရှင်ကြပြားဆရာညီလင်းခတိုက်ပွဲမှာကြာဆုံးခဲ့တယ်။ကြပြားဆရာခတ်သည်ကြပြားဆရာကေဇာဝင်းတို့ဟာစစ်အာဏာရှင်ကိုအသက်ပေးအန်တုသွားတဲ့သူရဲကောင်းတွေဖြစ်တယ်။ကြပြားဆရာအေးဆိုင်ကေဟာလည်းတော်လင်းကာလာဦးတော်လင်းတနေရာမှာကြာဆုံးခဲ့ရတယ်။ကြပြားဆရာလူဖန်ကားအပါဝင်စစ်အာဏာရှင်ရဲ့အချင်းချာတာချင်းခံနေရတဲ့ကြပြားဆရာမျိုးဆက်တွေအများကြီးရှိနေတယ်။တော်လင်းရေးမှာပါဝင်ပြီးပြည်သူတွေနဲ့အတူဆင်းရဲဒုက္ခခံကအန္တရာယ်ကြားမှာရှင်သန်ရုန်းကန်ကြတဲ့အမှုပညာသမားတွေကိုမောင်လုံးမွေးဟာချစ်ခင်တန်ဖိုးထားသလိုလေးလဲလေးစားပါလေ။နောက်တစ်ချိန်မှာအဲ့ဒီအမှုပညာရှင်မျိုးဆက်တွေစီကနေကဘာကအသိမှတ်ပြုရတဲ့ကြပြားတွေဝတ္ထုပကြီးရုပ်ရှင်ဂီတတွေအပြိုင်အယိုင်ထွက်ပေါ်လာကြလိမ့်မယ်လို့လည်းမျှော်လင့်မိပါလေ။ဒီတစ်ပတ်မောင်လုံးမွေးရဲ့စာကိုတော့တော်လန်လူငယ်ကြပြားဆရာမိုးအိမ်သိရဲ့ December Radio ဆိုတဲ့ကြပြားတစ်ပုဒ်နဲ့နီကုံချုပ်လိုက်ခြင်းပါလေ December Radio ဖြစ်နိုင်ရင်မင်းရဲ့မျက်ရည်ကမှဲ့လေးဖြစ်ခြင်းနဲ့ဆက်၍မင်းရဲ့အဝါရောင်ဆွဲတာလေးလည်းဖြစ်ခြင်းပါလေခစ်ပြက်ဆောင်တဲ့မင်းအကြောင်းမျိုးတွေကိုပဲငါတန်းတမမောနေရတယ်မင်းကငါရင်ကိုနွေးစေတဲ့ထင်းကလေးတစ်ချောင်းပါစစ်ကြောင်းတဲ့အချစ်တစ်ချောင်းထဲ့ဖွဲ့ရင်လည်းအပြစ်မဖြစ်ဘူးမဟုတ်လားမောင်လူမွေး
ကုသလပြီရေဒီယိုအယူဂျီရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်ဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယိုအယူဂျီနဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
နာတူနမရိုင်နိုတူငါခုကွန်ဖရမ်ကူလမ်ကူလင်းဟာမူချာမ်ကူလီရီဟူမူတူရီမိငါဘခနီအတူဝဲမိငါဘယောထူရီကျူခုကုပ်တီယာကုံအန်ဂရစီဖာကျူဇာချာချာဆွန်ဖျာရှာတာတမ်ဘဘဆူကီယာချင်းကြီးရဖချိုအင်စတီကျူတော့ဖ်ချင်းအဖေနိုထူရှောကီဂျီမော့ဂျူတီယာအခိနာကောင်ထူဒီကျူ खुशिखोयु मिन्दा मटिबी सनी रामसेनका दामबी कांगसोरी सेसुना कबीबा चाउबाजियांग थुमिशना कमाउ पिङा खानी जुतिया रुबियांग थुलेजु रखाइखो अनलाप दामसेनका नामु अपक्यांग क्रिसिया ओमना सीटीएफ शुनो कापसी अंग्रेसी आश्रम शाला से खेंगलुंगरी मिराना ओपके जेवाउदी अटुमै सिंगकनो मिबाय बाय किने अंग्रेसीनो अना रुनाका खुगुम फ्रम गुलाम गुले अन गोट ख्या अटुंगकनो खुगुम फ्रम गुलाम गुले मा मिंग थु ख्या थुंगकि ब्ले रखता ख्योसा ख्या ख्या सुंग प्या शाला कुकि ब्ले कुसना ओपके जिया छिनी या फैचो आईसीई इंस्टीट्यूट ऑफ छिनफेनो जोंबु ख्या शलि ख्रिम थुंगशग्नि अंग्रेसी कुशंगने दिमरेसी पेसाकिया रिया खाना अंग्रेसीनो अकाना पोसकिजु ख्योसा ख्या ख्या सुंग प्या थुमलाम गुले ख्रिद जिति अंग्रेसीनो अकाना पोसिदित क्लेजु ख्योसा ख्या ख्या सुंग प्या रिला हिला अंग्रेसीनो पांगने गोना लुक्लिनने प्रिने गोना लुतेजु ख्या सुंग ख्रुकिब लेखथुम अंग्रेसीनो पांगने ngशुंगनने अंगनलिजु ख्या सुंग शलेन जुटिया सिंगलुंग से दुरु कंबु से सिक्के ख्यासंग गुलेप थिला अंग्रेसीनो अमचुना मंगले ने सुकिजु ख्यासंग क्रिट किबले थुमला बुमिम खनहाना गुंग वायरु ख्यासंग शलेक्ष वांग वांग दुंकाना फुआ सुकलेजु से कोरा कामुंगा फ्याक थुमला क्रु किबले अन खोकु फ्याक रो ख्योसा ख्या फ्याशाला को किबले को क्याकिमो आईसी नो थुआ छ क्याकनी मधुबी मिन्दा सेनागा लामले जु दुबै खुसुई खोयुम दे आमिना रि केलनिं गि केसि सेसुना कबी बाबाइला अचुना लामरि ब्याम थाना ओपकि जिमो मधुबी सेन कोरा गाम उम दो थुआ छना ओपकिनि जुतिया मधुबी ला पलेवा समीदंग सेनागा लामफि खुगुम फ्राम कुलम गुलिंहा मुख्या श्लि कुंगकनो गुलिंहा खबंगा मोटो का हुसुरि मिसेसुम बाबाइ जिया सीटीएफ मदुनो प्रिना ओपकिनि जुतिया मिन्दा मंग रो मंग रो उना तंगकनफि मिन्टाला मधुबी सेनागा लामलेजु खोना आनेमदेग अमिना फुआ प्याम थाम्बाना रि ओपके मोंगकेसी अटुबै खुगुम फ्राम पुलाम कुलिंहा जोंबुख्या गुले अदुंगकनम गुले ख्रेद खदा सेसुना कबीबा चांगबाय जिमो थुआ छना ओपकिनि रखाइखु अनला पदान सेनागा लाखनु ओपक्या अंग्रि सुया खानजुंग रि श्रुमजिनाका पंगतुमा लेजु सीटीएफ अशुनो लुशिने काना बाग्रिसिरिया दमम डाउना ओपकिनि जोंबु ख्यामकु खोंवाइदों हिमखि ख्रिलहगुं सीटीएफ अशुला से कोरा कामबुमरिनो अमेरिका गेने अग्रिसिरिया दमम डाउना ओपकिमो सीटीएफ अशुनो जोंबु ख्यामकुले अं हुथुंशगिनि अजुना अमेरिका नागुं लिजु अग्रिसिदंका टमास ने टुमा फेमि पन्ना ओपकिमो ब्रेकिनि जुतिया अमशा लिजु लिमने डाउना ओपकि केसी अचुनरी श्रीनि बानाया ओपकिमो सीटीएफ अशो दंगफि तुमान अलिमना ओपकिमोला अचुना अंग्रेसिया ओमनाका पंग लुशिने मेकानांगलिजु अंग्रेसिया से खेंगलुरी अमेराना ओपकिमोफि निगाम थेदुरिने अतुंगवा थुमिंगा लिजु सिमंगका खानि यमा खुप्रोंला ख्योखोनि मेपक्या ख्योजा ख्यालिनि मिबान अयोटीसीना अंगआनारी आयोमाने नेबुम खनम चेंगन सजिया सिंगनो प्रिनथिनि नुबा फिनाबान रायनोम्ब कुकुम तंगसी मवाखोयु खेंगलुक पोइरिफा ख्यांगआदम असना अलिमना अपकिनि लेममाइन्सला केक्साक्थिग्या खेंगलुंग रिलेजु आंगलुंग कदंगुने आंगशो आग्लम अकुलुम आखा अम्बुचिया अमिंगख्राना अपकिनि लेममाइन्सला खेंगलुक पोइरिलेजु अजाव अमिंगतुंका नामना अमहुनरियु अटुबखछु अमिंगतुंका नाका अमहुनरियु हुनिंगने अजुन रिया हुनु रोग अग्यागु खेंगलुक पोय रिजु अइया क्याउनो जिया ngaina wai thukhani केक्सक थिगिया खेंगलुक पोय रिला लेममाइन्सरी यामना ररोना सुंगोन टाउना मियोम खिनारी कबीवाय ओवाया अक्दमा केक थे उने ख्यांगरी अमिलिन बाय अमिनुन अमाय वया क्याक्सक हिंगिने नंगा ओमनाका पेयुंगा ओवाया अचुन मई मई रि नहु अक्यागु अहि ख्यांगा नमथिन दुबाय चुना गगेने नंगा फोफिंग ओवाय काक्या खांगलेजु बैना तुमा बिने अचुना मोंगलामरी मजीक्या अंगबुमा नमथिन बाय
दिगने गारो दिम्या ने बे रेडियो एनयूजी ये सीजन रे गो खित्ता यना लाइक बामे म्यामा सानो जई मना 8 नायी ख्वे ने न्या 8 नायी ख्वे अचैन रे मा ब्यान ले सोंग दुई जा बाजो रेडियो एनयूजी गो मना बाई 8 नायी ख्वे मा लाइन दो 16 मीटर सेकंड दतम गुन गो मेगाहर्ट्ज ညပိုင်း၈နာရီခွဲမှာ line 25 မီတာ 17.6 MHz တို့မှာ တိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့ဆက်သွယ်ရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။